မေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ပေါ်ဆွဆွဲထားတဲ့သူ့ရဲ့အိမ်ချမ်းမြေလုပ်ငန်းတံမိုးပေါ်လိမ်လည်ပြီးတံမိုးမြင့်ပြတ်တာခဲ့ကြောင်းဆွဲချက်နဲ့ပတ်သက်တဲ့နယူးယောက်မြို့ကတရားရုံးချိန်မှာဗုဒ္ဓဟူးနေ့ကသမီးဖြစ်သူအိုင်ဗန်ကာထရန့်လာရောက်ထွက်ဆိုခဲ့ပြီးသူ့ရဲ့ဖခင်ကုမ္ပဏီမှာလုပ်ကင်ခဲ့တဲ့အိမ်ချမ်းမြေအယောင်းဝယ်အသေးစိတ်အချက်အလက်တွေကိုမမှတ်မိကြောင်းထွက်ဆိုခဲ့ပါတယ်။ဒါဟာအရင်ဘက်ကထွက်ဆိုခဲ့ကြတဲ့သူ့ရဲ့တခြားမောင်နှမတွေဖြစ်ကြတဲ့ဒေါ်နယ်ထရန့်ဂျူနီယာနဲ့အဲရစ်ထရန့်တို့ထွက်ဆိုခဲ့တယ်လို့ပဲအိုင်ဗန်ကာကလည်းတရားသူကြီးကမတမာမှုမြောက်ကြောင်းစီရင်ဆုံးဖြတ်ထားပြီးဖြစ်တဲ့အငင်းပွားဝယ်ထရန့်ရဲ့လုပ်ငန်းတံမိုးဖြတ်တဲ့နီးလန်းတွေကသူတို့နဲ့မသက်ဆိုင်ကြောင်းထွက်ဆိုသွားခဲ့တာပါ။သမရာဟောင်းထရန့်ကိုယ်တိုင်ကတော့ကုမ္ပဏီပိုင်ဆိုင်မှုတွေရဲ့ခမန်းကျေတံမိုးတွေကိုတွက်ချက်ရမှာအချက်လက်မတိကျတာတွေပါခဲ့ကြောင်းတရားခွင်မှာထွက်ဆိုခဲ့ပြီးဖြစ်ပါတယ်။သမီးဖြစ်သူအိုင်ဗန်ကာဟာဒီမှုမှာဖခင်ဖြစ်သူထရန့်နဲ့တခြားမောင်နှမမွေးချင်တယ်လို့တရားခံဖြစ်ဆွဆွဲခံထားရတာမဟုတ်ပါဘူး။2024ခုမှာသမရရွေးကောက်ပွဲအတွက် Republican သမရလောင်းဖြစ်ထိတ်ဆုံးကဦးဆောင်နေတဲ့သမရဟောင်းထရန့်ကတော့အချက်လက်မှားယွင်းတာတချို့ရှိပေမဲ့ဥပဒေမဲ့လှုပ်ဆောင်ခဲ့တာမရှိကြောင်းနဲ့ဒီဆွဆွဲချက်ကနိုင်ငံရေးပတ်လည်မှုနဲ့ရွေးကောက်ပွဲကိုနှောက်ယှက်ဖို့ဝင်ရောက်ဆွဖက်ချက်ဖြစ်ကြောင်းပြန်လည်ဆွဆွဲထားသလိုသမီးဖြစ်သူအိုင်ဗန်ကာကိုတရားခွင်မှာအတင်းအကျပ်ထွက်ဆိုဖို့စင့်ခေါ်ခဲ့တယ်လို့လည်းသူ့ရဲ့လူမှုမီဒီယာစာမျက်နှာကတဆင့်ပြောဆိုထားပါတယ်။